နိုင်ကွန်းအိမ်ပြောပြခဲ့တာပါရှင်အခု2008ဖွဲ့စည်းပုံပြင်ဆင်ရေးဘက်ကိုလည်းအလှည့်ပေးပါရစေရှင်အာဏာရ NLD ပါတီကကြိုးပမ်းနေတဲ့2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာလက်တွေ့မကျတဲ့အခြေအနေဖြစ်တာမို့ဖွဲ့စည်းပုံအသစ်ပြန်လဲရေးဆွဲရေးအတွက်တိုင်းရင်းသားအင်အားစုတွေနဲ့ပူးပေါင်းသွားရမယ်လို့60ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်ဟောင်းတွေစုဖွဲ့ထားတဲ့ UNDP ညွညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီကပြောလိုက်ပါတယ် NLD အစိုးရရဲ့မူဝါဒတွေပေါ်အာရကျဉ်းနှံ့မှုမရှိတဲ့အတွက်ဆိုပြီး60ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမတ်ဟောင်းတချို့နဲ့တိုင်းရင်းသားခေါင်းဆောင်တွေကနိုင်ငံရေးပါတီတရအဖြစ်စုဖွဲ့ခဲ့ကြတာဖြစ်ပါတယ် VOAသတင်းတော့ကိုစော်ထက်စုံစမ်းမေးမြန်းသတင်းပေးဖို့ထားပါရရှင
်ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာတဲ့ဖွဲ့စည်းပုံအသစ်ပြန်ရေးဆွဲတာကပိုပြီးလက်တွေ့ကျနိုင်ကြောင်း1990ရွေးကောက်ပွဲအနိုင်ရအမတ်တွေနဲ့ UNA အဖွဲ့ဝင်တိုင်းရင်းသားပါတီတချို့ပူးပေါင်းဖွဲ့မဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP ခေါင်းဆောင်တွေကပြောလိုက်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းဆက်သွားမယ်ဆိုရင်ရှစ်လေးလုံးလူလူလှရှားမှုမှာတောင်းဆိုထားတဲ့လူမျိုးလူသားရဲ့ဒီမိုကရေစီကိုမရနိုင်ကြောင်းလက်ရှိအာဏာရအစိုးရရဲ့မူဝါဒတွေအပေါ်မှာလည်းကျေနပ်စရာမရှိတဲ့အတွက်အခုလိုပါတီထူထောင်မှုဆုံးဖြတ်ရတာလို့ပါတီခေါင်းဆောင်အဖြစ်ကနဦးတောင်းပြီးခံထားရတဲ့စောနိုင်နိုင်က VOA ကိုပြောပါတယ
်ဒီ NLD ပါတီကလုပ်တဲ့လုပ်ရည်ကိုကျွန်တော်မကြောက်ဘူးရတော့ကျွန်တော်တို့က2008ဥပဒေကတန်းတူပြီးတော့ကောင်းကျေးရှိမှုဘယ်တော့မှမပေါ်ဆောင်နိုင်ဘူးလေ2008နဲ့ပါလို့လုပ်ပြီးတော့ကျိုးနဲ့တောင်းစားနေတဲ့ပုံစံမျိုးလက်မခံရတော့ဘူးဆိုတော့ကျွန်တော်တို့လည်းအရင်60ခုနှစ်အခွဲကဒီလိုမျိုးမရဘူးအပြင်ပါတယ်ကျွန်တော်လွတ်ပြောက်စားတရားဝင်ဆိုတော့တော့ဘာလို့လုပ်ပြအောင်ဖြစ်တော့ဒီလိုသွားလို့ဆိုတော့ပါတီဖွဲ့ရမယ်ဆိုပြီးတော့အဲ့လိုစကြကြကြပြီးလုပ်ကြတယ်အခု NLD ရဲ့ဥစ္စာကိုသိနေရမှာရှိဘူးဒါမှရေးရမယ်လို့ဒီအခုမှကော်မတီရောက်ခွဲတာပဲရှိတယ် NLD ပါတီကကျွန်တော်ရုပ်ကြီးအားကိုတော့မရှိဘူးဆိုရေးရတဲ့အတွက်ကျွန်တော်အဲ့ဒါပါတီပြထားတာပါဗျာ
လက်ရှိအာနာယ NLD အနေနဲ့တက်တန်း3နှစ်ရှိလာပြီဖြစ်ပေမဲ့လွတ်တော်တွင်းလွတ်တော်ပြင်ပနိုင်ငံရေးအင်အားစုတွေနဲ့ဟန်ချက်ညီညီမသွားနိုင်တယ်လို့ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိုရွေးကောက်ပွဲကာလကလေးကကတိပေးထားတဲ့အတိုင်းမဆောင်ရွက်နိုင်တဲ့အတွက်ဒီအခက်အခဲကိုတိုင်းရင်းသားပါတီတွေနဲ့ပူးပေါင်းပြီးလွှတ်တော်တွင်နိုင်ငံရေးတဲ့ဝင်ဖို့ဆုံးဖြတ်ရတာဖြစ်ကြောင်းဦးဆောင်သူတော်ဦးဖြစ်တဲ့ David လှမြင့်ကပြောပါတယ
်တက်ကနေပြီးတော့အခိုင်အမာရေးထားတဲ့ဖွဲ့စည်းပုံတက်ကလည်းဒီဖွဲ့စည်းပုံချင်းရဲ့ဥပဒေကိုအားဝဆောင်ဆောင်ဖို့လည်းပြောထားတယ်ခဏလို့ဒီဖွဲ့စည်းပုံချင်းရဲ့ဥပဒေမှာရှိတဲ့4-6တိုင်းချင်းမှာဆိုပြီးတော့သူကဒီလိုစကားမျိုးတွေပြောလာခဲ့တဲ့ခါကျလို့ချင်း4-6ကိုပြင်ဆင်နိုင်ခြင်းရှိတာကတက်မှာပဲရှိတယ်တက်ကလည်းသူကချင်းပြီးတော့အားဝဆောင်ဆောင်ပဲပြောထားတာဘယ်လိုလုပ်ပြီးတော့ဒီရှိကိုပြင်လို့ရပါမလဲပြင်လို့မရတဲ့အားတခုကိုပြင်နေတဲ့အစားအတိရေးတာတော့ပုံကြီးလက်တွေ့ကြလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲနေနေ
ဖွဲ့စည်းပုံခြေကံဥပဒေအခန်း7ပုံမှန် 4-3-6 မှာဖော်ပြထားတဲ့အဓိကပုံမှန်တွေကိုပြင်ဆင်လိုရဲဆိုရင်ပြည်အောင်စုလွှတ်တော်မှာကိုယ်စားလှယ်မဲ85ရာခိုင်နှုန်းကျော်မှာဖြစ်တယ်လို့ပြည်လုံးကျွတ်စန္ဒမဲရဲ့ထောက်ဝက်ကျော်ရမှာပြင်ဆင်နိုင်မှာဖြစ်ပါတယ်လွှတ်တော်တွင်မဲအများဆုံးအနိုင်ရထားတဲ့ပါတီကဦးဆောင်ပြီးကျန်တဲ့မိဖက်နိုင်ငံရေးအင်အားစုတွေပါတီတွေနဲ့လက်တွဲပြီးတော့အသိရေးဆွဲမယ်ဆိုရင်ရှေ့ဆက်ပြီးသွားဖို့အကောင်းဆုံးအနေထားဖြစ်ကြောင်းဒေးဗစ်လာမင်ကပြောပါတယ် UNDP ပါတီဗဟုအလုံးမှုဆောင်ဥက္ကဋ္ဌအနေနဲ့ကနဦးရွေးချယ်အဆိုပြုထားတာပါ1990လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဥက္ကဋ္ဌဖြစ်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တဲ့ဦးခွန်ထွန်းကပါတီဦးဆောင်သူတဦးအနေနဲ့ပါဝင်သွားမှလည်းဖြစ်ပါတယ်စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA ထဲကပါတီခေါင်းဆောင်တချို့နဲ့ဗမာတိုင်းရင်းသားကိုယ်စားပြုစုစုပေါင်းနိုင်ကရှိဦးရှိပြီးအတွင်းရေးမှုနဲ့အမှုဆောင်စည်းရင်းကိုတော့တကြံပြီးနောက်ပိုင်းမှာထုတ်ပြန်သွားမယ်လို့ဆိုပါတယ်